စ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာပိုလန်နိုင်ငံသားသတင်းတောက်တူအဖမ်းဆီးခံထားရကြောင်းပိုလန်နိုင်ငံဆိုင်ဝန်ကြီးဌာနကတောက်ကြမ်းနေမှာပြောပါရတယ်။ဒါဟာမြန်မာနိုင်ငံမှာဖက်ဒရယ်တရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးဒုတိယမြောက်အဖမ်းခံရတဲ့နိုင်ငံသားသတင်းတောက်ဖြစ်ပါတယ်။ပိုလန်ကောင်စီရုံးကဆက်တယ်ဖို့စ조사နေတဲ့အပြင်သူ့ရဲ့ကျမ်းမာရေးနဲ့တရားရေးအခြေအနေဆိုင်ရာအချက်အလက်တွေကိုရဖို့စ조사နေကြောင်းနဲ့ဒီဖန်ခံနေရတဲ့ပိုလန်နိုင်ငံသားကိုကူညီဖို့ဆောင်ရွက်နေတယ်လို့ပိုလန်နိုင်ငံသားရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပိုလန်သတင်းမီဒီယာတွေမှာတော့အဖမ်းခံရတဲ့သတင်းတောက်ဟာ Robert Bugi ဖြစ်ကြောင်းဖော်ပြနေပေမဲ့ပိုလန်နိုင်ငံသားဝန်ကြီးဌာနကတော့အတိမပြုပေးသေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။ပိုလန်နိုင်ငံသားသတင်းတောက်ဟာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းမှုတွေကိုသတင်းယူနေရင်ရှမ်းပြည်နယ်တောင်ကြီးမြို့မှာရိုင်းနဲ့ဖမ်းဆီးတာခံခဲ့ရတယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြပါတယ်။အရက်သားအစိုးရကိုဖမ်းဆီးဖယ်ရှားပြီးဖေဗရူလာ10ရက်နေ့ကစအာဏာယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့ငွေကိုရှင်းဆွဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့အတွက်တင်းကျပ်တဲ့ညှဉ်းပန်းချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြည့်ဆွက်တာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကိုရိုင်းနဲ့ဖမ်းဆီးတာတွေပါလုပ်ခဲ့တာပါ။တချိန်ထဲမှာပဲရန်ကုန်မြို့မှာတောက်ကြမ်းကအဖမ်းဆီးခံသတင်းတောက်၅ဦးအတွက်တရားရုံးတစ်ခုကိုတန်ယုံအရာရှိတူတွားရောက်ခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။မီဒီယာဟာပြည်သူတွေဆုံးဖြတ်ချက်ချဖို့အတွက်အသည့်ကျွဲစီတာကြောင့်အရေးပါတဲ့အပြင်သတင်းမီဒီယာကိုနှောက်ပိတ်ပြီးအာဏာသိမ်းစစ်တဲ့အရာရှိတွေရဲ့ဆက်ဆက်ပွဲလုပ်ရတဲ့အတွက်ကမ္ဘာကရောမြန်မာပြည်သူတွေကပါမိအောင်လုပ်လို့မရအောင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရဒီဝေကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်နှိမ်နင်းခံရတဲ့အထက်မှာသတင်းရယူနေခြင်းဖမ်းဆီးခံရတဲ့သတင်းတောက်40ကျော်ရှိနေပါတယ်။ပြန်လွတ်လာသူတချို့ရှိနေပေမဲ့အမှုဖွင့်ခံထားရသူတွေရှိတယ်လို့ဖမ်းဆီးချိန်ကစပြီးမိသားစုနဲ့တွေ့ဖို့မရတော့ဘဲချုပ်နှံခံထားရသူတွေလည်းရှိနေပါတယ်။